ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့ရသေးတော်မြို့နယ်ချင်းခါလီကျေးရွာကားလမ်းပေါ်မှာအစိုးရစီရင်တန်းဘုံခွဲတိုက်ခိုက်ခံရကြောင်းဒေသခံတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကလည်းကြောက်တော်မြို့နယ်အတွင်းဘုံခွဲပစ်ခတ်ကြရမှာအရပ်သားတွေထိခိုက်ဒေဆုံးခဲ့တဲ့အကြောင်းတပ်မတော်နဲ့ဒေသခံရွာသားတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကစီရင်နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကျေးတိတ်တောင်မြို့နယ်မောင်သောငူမော်ကလန်ချင်းကာလီကျေးရွာတောင်ဘက်ရေကျော်တန်းကြီးမှာတပ်မတော်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံရတယ်လို့ချင်းကာလီကျေးရွာသားတို့ကပြောပါတယ
်။ရှင်ကလေးတောင်ဘက်ရေကျော်တန်းဆိုင်မှာပတ်တယ်လို့ပြောတယ်။ဒါမှတော့အပြာထိခိုက်လို့မရှိဘူး။တကာတုံးကြီးကျလာတယ်ကျတယ်။အဲဒီမိုင်းပေါက်တယ်လို့ပြောတယ်
။ဘုံပကွဲကြီးတိကတ်မှုအနေငယ်ရှိပေမဲ့ထိခိုက်မှုတဆုံနေရာမရှိဘူးလို့သူကဆိုပါတယ်။ချင်းကာလီကျေးရွာတွင်လူဝေမှုကြီးကြပ်ရေးအဖွဲ့တွေရောက်နေစဉ်တွင်မိုင်းခွဲဖြစ်စဉ်ဖြစ်ပွားပြီးအငူမော်တောင်ဦးစီဒီဘက်မှာလည်းဒီမနက်ဘုံပကွဲမှုရှိနေတယ်လို့ရတိတောင်မြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။မနေ့ရှင်းနိုင်လောက်မှာရှင်ကာလီရော်ရဲ့တောက်ဖက်မှာဟိုတရားကလေးတူရှိတယ်။တောက်ကြဆောင်ဆက်ကူးတဲ့တရားအဲ့ဒီနားမှာမိုက်ပေါက်တယ်လို့သိရတယ်။လာဝကတစ်ခုလုံးနေတော့ကြားတယ်။ဒီအငူမော်စစ်ကန်းနားမှာအငူမော်ပုံစံဆိုတဲ့ရော်ရှိတယ်။အဲ့ဒီရော်ရဲ့မြက်ဖက်အဲ့ဒီတောက်ဦးပြရဆိုတာရှိတယ်။အဲ့ဒီတောက်ဦးဖက်မှာလည်းမိုက်ကလေးဆက်ကူးနေတယ်ပြောတယ်။
ဒီကနေ့မိုင်းပေါက်ွဲဖြစ်စဉ်နဲ့ပတ်သက်ပြီးတမတော်ပြောခွင့်ရတဲ့အေအေကံကြာရေးတာဝန်ခံကိုမေးမြန်းရမှာမသိကြည့်သေးဘူးလို့ဆိုပါတယ်။မနေ့ကတော့ကြောက်တော်မြို့နယ်ဂင်းတောင်ကျေးရွာမှာတမတော်စိတ်ကြောင်းတို့ခုမိုင်းခွဲတိုက်ခိုက်ခံရတယ်လို့တမတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ်
။တို့မနေ့ကဒီနေ့တနင်္ဂနွေနဲ့တနင်္ဂနွေ9မိနစ်ကြာရမှာကျွန်တော်တောင်ပေါက်ရဲ့အသေးနောက်ပဲမိသား3000လောက်မှာအေအေတောင်ရံသူအင်အားတွေဦးလာကြဝရမူပိုင်းဆွဲပြကြတမတော်စေချောင်းကိုတိုက်ခိုက်ကြတာရှိတယ်။ကျွန်တော်ပြန်လာပြစ်ခတ်တော့ရန်သူကနောက်ဆက်ပုံပါတယ
်။မိုင်းခွဲခံရပြီးပြေကမှုကြောင့်ဒိန်းတော်ရွာသားတို့ဦးဆိတ်ခိုက်တန်ရရရှိခဲ့ပြီးအပေါဝရွာသားတို့ကလည်းတိတ်ဆုံးခဲ့တယ်လို့ပေါဝကျေးရွာသားတို့ကဆိုပါတယ
်။စားကြဦးကတော့ဘုံပေါက်တယ်လို့ပြောပါတယ်။နောက်ပြီးတော့ဟိုလက်နဲ့ကြီးလက်နဲ့နေပတ်ခစ်တယ်လို့လည်းကြားပါတယ်။ဟိုရွာသားတွေအကြောက်အားတကြီးနဲ့ဖုန်းကြီးကြောင်းမှာဓမာယုံမှာကြက်ပြဝဲနေကြပါတယ်။အဲ့မှာလက်နဲ့ကြီးကလုံးလာထိမှန်ပြီးတော့ယောက်ျားတဦးရဲ့မိန်းမတဦးရဲ့အဲ့ဒီရောက်ပေါ်မှာလင်းနေကြီးအစားတွေကထိပါတယ်မနေ့ကကျွန်တော်တို့အပေါအဝါကပေါ်ဒမင်းရက်ကွက်ကပေါ့ရှီခေါ်ထွန်းအေးများဆိုတဲ့အရေးသားတဦးပြေဆုံးတော့ပါတယ်ဥမာညာဖားလက်မောင်းလေးကျိုးတော့ပါတယ်နောက်ပြီးတော့ညာဖားခြေထောက်လေးကျိုးတော့တယ်ဖိုးရောက်တင်ရတယ်မင်းရဲ့အပူရ
သမ္မတော်ကနေလမ်းပြပြခေါ်ရတဲ့ပေါ့ဝချေရတာတည်ဆုံးမှုမှာတန်ရဖြစ်စရာနေသားရှိနေတယ်လို့ရွာသားတွေကပြောဆိုနေကြလို့သမ္မတော်ဘက်ကတော့အေးအေးဆောင်သားတဲ့မန်းကြောက်လို့သမ္မတော်တရမန်ပြန်ကြားရေးတွေးမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ်
မိုင်းခွဲရနေရတဲ့5မိတော့သွားမှာပဲပေါ့ဝကြီးကမှဒီအခုအေးက42မိနစ်ဘုံကျွန်တော်တို့သူ့အလောင်းကိုတွေးကြည့်တယ်နောက်မှတော့ဥကောင်းမှနောက်ပြီးမှမိုင်းကဝင်ထားတာတွေ့ရတယ်လက်ပြင်မှာလည်းမိုင်းကပေါက်ဝင်ထားတယ်ညာဘက်ပေါက်ပါတယ်ညာလောက်ပေါက်ဝင်ပြီးသေးဆုံးနေရတွေ့ရပါတယ
်မနေ့ကလည်းမြောက်မြို့နယ်စင်ယူကျေးရွာဘက်ကတပ်မတော်ယာယီထောက်ဖို့စကမ်းတစ်ခုကိုအေးအေးဘက်ကတိမ်ပိုင်ရရှိခဲ့တယ်လို့အေးအေးကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မြောက်မြို့နယ်တင်ညိုနောက်မှရှိတယ်ဒီဗမာစစ်တပ်ရဲ့ထောက်ဖို့စကမ်းကိုကျွန်တော်တို့ကခိုင်တက်တော်ကနေပြီးတော့ဒီတိမ်ပိုင်ရတာရှိတယ်ဒီမှာတော့ဒီလက်နေခေယားဒီစေ3ဆောင်ရှားရက်ကတည်းကရိတ်ခါကြည့်ကြည့်တွေကိုတင်းစီရမိခဲ့တာရှိတယ်ကြာ
သမ္မတပြောခွင့်ရဘုံမှုချုပ်စွန်မင်းတို့ကဒီတဲ့မှန်ကန်မှုမရှိဘူးလို့ပြောပါရတယ်
။ဒါကမြင်လားမရှိပါဘူးကြာ။ကျွန်တော်ကြည့်တာတော့မနေ့ကပြီးတော့မရှိ
။ဒီကနေ့မှလည်းဘုံမှုချုပ်မြို့နယ်မြောက်ဖက်အောင်မြကျော်ခြေဝါသဝိုက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲချင်းတွေကိုမသိရသေးဘူးလို့အေအေဖက်ကပြောပါရတယ်။မနေ့ကတရက်ထဲမှာပဲရခိုင်ပြည်နယ်မြောက်ဦးဘုံမှုချုပ်ကြောက်တော်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါရတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေနဲ့အတူဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွေဟာဆက်တိုက်ဖြစ်ပွားနေပါတယ်။အောက်တိုဘာ15ရက်နေ့ကမင်းပြမြို့နယ်ကန်းကြီးကျေးရွာနီးမှာမိုင်းထောင်နေတဲ့အေရီဖွဲ့ဝင်သူနဲ့တောက်တော်မြို့နယ်စေအောင်ကျေးရွာနီးမှာဘုံထောင်နေတဲ့အေရီဖွဲ့ဝင်သူကိုမြန်မာစစ်တပ်ကနေတွေ့ရှိပြီးအသေးဖမ်းဆီးရမိတယ်လို့သမ္မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။သမ္မတော်ရဲ့သတင်းထုတ်ပြန်ချက်ပေါ်မှာရခိုင်လက်နက်ကိုင်အေရီဖွဲ့ပြောခွင့်ရကညှင်းဆို့ထားပါတယ်ခင်ဗျာ။